အနာလွဲသုံးစားမှုနဲ့တရားစွဲဆိုခံထားရတဲ့ထိုင်းနိုင်ငံရဲ့ဝင်ကြီးချုပ်ဟောင်း election watcher ရဲ့အပြစ်သက်ဆောက်လဲချက်ကိုဘန်ကောက်မြို့နိုင်ငံတော်တရားရုံးချုပ်မှမနေ့ကတင်ပြခဲ့ပါတယ်။အကြောင်းစုံကိုကိုကျော်ဝင်းကဆက်ပြီးပြောပြမှာပါရှင
်။ဆက်ကြရတာကဘန်ကောက်မြို့မှာရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုအပြစ်သက်ဆောက်လဲချက်တင်ဖို့ရောက်လာတဲ့ထိုင်းဝင်ကြီးချုပ်ဟောင်းယင်းလက်ရှင်နာဝတ်ကိုထောက်ခံသူတွေထောင်ကျော်ကလာပြီးတော့အားပေးနေကြတဲ့အတန်းတွေပါ။အဲ့ဒီမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလည်း300လောက်ချထားရပါတယ်။မစ်ရှင်လက်ကတော့အခုသူဆွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်ပြီးမယုံမသားလုပ်ခဲ့တာမရှိဘူး။နိုင်ငံရေးအရသူအဖိနှိတ်ခံရတယ်လို့တရားရုံးကိုဝမ်ပန်တနေနဲ့ပြောဆိုခဲ့ပါတယ်။တရားရုံးထဲကိုမဝင်ခင်မှာတော့သတင်းမီဒီယာတွေရဲ့မင်းမြန်ချက်တွေကိုမစ်ရှင်လက်ကအခုလိုပြန်ဖြေခဲ့ပါတယ်။
တရားရုံးချုပ်ကိုကျမရဲ့ဆင်းရဲချက်တစ်ခုတင်ပြသွားဖို့ရှိပြီးဆ ாய் ရွက်စာရန်အထောက်အထားတွေလည်းတင်ပြသွားမှာပါ။ကျမကိုစီရင်ချက်မှားပြီးချလိုက်မယ်လို့မယုံကြည်ပါဘူး။ဆန်စပါးဝယ်ယူခဲ့တဲ့အစီအစဉ်ကကောင်းမွန်တဲ့မူဝါဒတစ်ခုပါ။တောင်သူလယ်သမားတွေအတွက်အကျိုးအမြတ်ရှိစေမယ့်အစီအစဉ်ဖြစ်လို့ပါ။စီရင်စစ်ချုပ်ကစွပ်စွဲထားတယ်လို့ကျမကျူးလွန်ခဲ့တာတစ်ခုမှမရှိပါဘူး
။ထိုင်းဝင်ကြီးချုပ်ဟောင်းယင်းလက်ရှင်နာဝတ်အနာရအုပ်ချုပ်ခဲ့တဲ့နှုန်းကတောင်သူလယ်သမားတွေစီကနေပြီးတော့ဆိုးရအထောက်ပံ့တဲ့ဆန်စပါးဝယ်ယူမှုအစီအစဉ်တစ်ခုရှိခဲ့ပြီးအဲ့ဒီစီဇန်မှာအမေရိကန်ဒေါ်လာ10ဘီလီယံအရှုံးပေါ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကမစ်ရှင်းလက်ကိုအနာလွဲသုံးစားမှုနဲ့စွပ်စွဲခဲ့တာပါ။မစ်ရှင်းလက်ရဲ့ပါတီကိုအဓိကထောက်ခံအားပေးနေတဲ့သူတွေကတောင်သူလယ်သမားတွေပါ။တရားရုံးချုပ်အပြင်ကသူ့ကိုထောက်ခံနေသူတူကတော့မစ်ရှင်းလက်သာအနာရှိနေမယ်ဆိုရင်စီးပွားရေးအခြေအနေတွေကောင်းနေမှာလို့ဆိုပါတယ
်။လာဝလာကင်းလာကိုမိုင်ဖင်တော့ထိုင်းဟောင်းရင်းလား
ခါနာနာရင်းလက်တော်ဝင်ကြီးချုပ်ဖြစ်နေခဲ့မယ်ဆိုရင်ကျမတို့တွေဒီနေ့ဒီနေရာကိုရောက်လာမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ကျမတို့မှာအလုတ်ကင်ကြီးရှိနေမှာမလို့ပါဒါပေမဲ့အခုတော့ကျမတို့အားလုံးလိုလိုအလုတ်လက်မဲ့ဖြစ်နေပါပြီစီးပွားရေးကလည်းမကောင်းပါဘူ
းဆန်စပါးဝယ်ယူမှုမှာအရှုံးပေါ်ခဲ့တဲ့ငွေကြေးတွေကိုအယောပြန်ရနိုင်အောင်မစ်ရှင်းလိုက်ရဲ့ဘန်စင်းနေနဲ့ဒါဇင်နဲ့ချီတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအပါအဝင်တခြားသူ့ရဲ့ပိုင်ဆိုင်မှုတွေကိုအစိုးရအမိန့်နဲ့ချိတ်ပိတ်ထားတယ်လို့ပြီးခဲ့တဲ့ပတ်ကပဲအစိုးရဘက်ကပြောပါတယ်အခုလာမယ့်ဩဂုတ်လ25ရက်နေ့ကျရင်တရားရုံးကနေပြီးတော့မစ်ရှင်းလက်ရဲ့အမှုကိုအဆုံးဖြတ်ပေးမှာပါတကယ်လို့သူ့မှာသာအပြစ်ရှိတယ်လို့တရားရုံးကစင်ကြက်ချခဲ့မယ်ဆိုရင်မစ်ရှင်းလက်ဟာထောင်ဒဏ်10နှစ်ကျခံရဖို့ရှိနေပါတယ်နိုင်ငံတော်တာဝန်ထမ်းဆောင်ရေးမှာသူ့အနေနဲ့ဘယ်တော့မှပြက်ကွက်တာမရှိခဲ့ဘူးမယိုးမသားလည်းတစ်ခါမှမလုပ်ခဲ့ဘူးသူဟာနိုင်ငံရေးကစားကွက်ထဲကတားကောင်တကောင်ဖြစ်ခဲ့ရတယ်လို့မစ်ရှင်းလက်ကတရားရုံးမှာမနေ့ကရှင်းထားခဲ့ပါတယ်ခင်ဗျာ